ဒီကနေ့စင်ကာပူနိုင်ငံမှာပြုလုပ်တဲ့အလှူပွဲကတော့ကြီးပွားရောက်မျိုးချင်းမြန်မာများအဖွဲ့ကဦးစီးဆောင်ရွက်ခဲ့တာပါဒီပွဲပြည်မြောက်ရေးတွေဆောင်ရွက်သူကျောင်းသားတဦးဖြစ်တဲ့ကိုမျိုးမြင့်မောင်ကအခုလိုပြောပါတယ
်မြန်မာပြည်မှာကြဆုံသွားတဲ့တန်ခါအာဇာနည်တွေရဟန်းရှင်လူအာဇာနည်အပေါင်းတို့ကိုသူတို့မြန်မာပြည်မှာသူတို့ရဲ့ကြီးပွားဆင်မျိုးတားချင်နေရနေပြီးတော့တပိတ်သွတ်သွန်းတို့သွန်းကပ်ပွဲတို့ဘာလို့အလူတွေပါမလုပ်ရတဲ့အတွက်ကျွန်တော်တို့နေနဲ့သူတို့မြန်မာပြည်မှာမလုပ်ရတဲ့သူတို့မိသားစုတွေကိုစားလုပ်ပေးတဲ့ပွဲပေါ့လေ
ဒီအခမ်းအနားကိုစင်ကာပူနိုင်ငံကဒင်းစာတိုက်တော်များများကလာရောက်ပြီးတည်ရင်ပြပါတယ်အခမ်းအနားကိုတက်ရောက်သူ2000နီးပါးရှိတယ်လို့စင်ကာပူသတင်းသမားတွေကခန့်မှန်းပါတယ်စင်ကာပူရောက်မြန်မာတွေအနေနဲ့အခုလိုမြန်မာနိုင်ငံကအခြေအနေတွေအတွက်ဝမ်းနည်းကြေကွဲမှုကိုဖော်ဆောင်တဲ့အလှပွဲမျိုးကိုတော့ပထမဆုံးကျင်းပဖြစ်ခြင်းပါလို့ပြောပြပါတယ်မြန်မာနိုင်ငံမှာရဟန်းပြည်သူကျောင်းသားတွေတွေးဆခဲ့ရတာမို့အနီရောင်ဝတ်စုံတွေဝတ်လာသူတွေတော်တော်များတယ်လို့ဆိုပါတယ်အခမ်းအနားမှာတရားချီးမြှင့်ပေးခဲ့တဲ့ဆရာတော်တစ်ပါးကအခုလိုမင်ကြားပါတယ
်အခုကတော့မိုးရဘာသာရဲ့ခုံးစံအတိုင်းပေါ့နော်တမလွန်ကိုရောက်ရှိသွားတဲ့ပုံစံလေးတွေအတွက်ရည်ရွယ်ပြီးတော့နံပါတ်1တော့လောက်တာပါပဲအခုပွဲလွန်သွားကြတဲ့ပုံစံတွေအားလုံးဟာကျွန်တော်တို့လူသားချင်းစာနာပြီးတော့မှပြင်းပြမှုအောက်ကနေလွတ်မြောက်အောင်ဆိုပြီးတော့တန်ခါးတွေဦးဆောင်ပြီးတော့လုပ်တဲ့ပွဲတစ်ခုဖြစ်တဲ့အတွက်ကြောင့်သူတို့ကိုလည်းပဲအာဇာနည်အဖြစ်နဲ့ဂုဏ်ပြုတဲ့အနေနဲ့ဒီနေ့အထူးတလဲကျွန်တော်လုပ်သေးတာပါ။အ
ဓိကအနေနဲ့ပေါ့လေ။များသောအားဖြင့်အစင်ကာပူမှာဆိုလို့ရှိရင်ဒီငံများရောက်မြန်မာတွေစုကြတာဆိုလို့ရှိရင်တကြံပွဲလိုပွဲမျိုးမှာစုကြတာပေါ့လေ
။
ဒီလိုပွဲမျိုးမှာလူထောင်နဲ့ချီပြီးတော့စုခဲ့ကြတယ်ဆိုတော့လေ။အရှင်ပြားအနေနဲ့ရောဘယ်လိုများမြင်မိပါလဲဗျာ
။ဟုတ်မြန်မာနိုင်ငံအနေနဲ့ကတကယ်ရဲ့ဒီလိုအားလုံးကနှစ်ပေါင်းများစွာဒုက္ခခံခဲ့ကြရတယ်ပေါ့။အစိုးရအဆက်ဆက်ရဲ့ပြည်နေမှုကိုခံခဲ့ကြတဲ့အခါမှာလူသားတိုင်းရဲ့ယဉ်မာကအခုတပွဲကတော့မခံမရနိုင်ဖြစ်ပြီးတော့မြေချစ်စိတ်တွေကကိုမှုပြီးတော့ပေါက်ဖွာလာကြတယ်ပေါ့အဲ့ဒီပေါက်ဖွာလာတဲ့အတွက်ကြောင့်လည်းဦးဇင်းတို့စူကြည့်ရတာကသူ့အတူအလိုလိုဖြစ်သွားကြတာပါဘယ်သူမှတော့တိုက်တွန်းမှုနှိုးဆော်မှုဆိုတာမပါကြပါဘူ
းအရှင်ဖျားတို့အနေနဲ့အရှင်ဖျားတို့ကြောင်းပါလေပဲဒီတန်ရုံကနေပြီးတော့အာနာပိုင်ကြီးအဝင်အထွက်တွေရှိနေဆိုတော့လေဆိုတော့အရှင်ဖျားတို့အတွက်ကအာဏာမရှိနိုင်ဘူးလားဖျားဒီပွဲမျိုးလုပ်တဲ့အတွက်ကြောင့
်ရှိတော့ရှိနိုင်ပါတယ်ဒီကကြီးရှိနိုင်ပါတယ်ဆိုရင်လည်းမြေချစ်စိတ်သူတို့လည်းတကယ်တမ်းကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီဥစ္စာဒီစာဆုံးသွားတဲ့ပုံစံတွေအားလုံးကိုရည်ရွယ်ပြီးတော့ပြုလုပ်တဲ့အတွက်ကြောင့်တို့တိုက်ခတ်တဲ့ပွဲမှုတွေအတွက်ကြောင့်တို့ဒီဥစ္စာကိုတော့အပြစ်မမြင်သင့်ဘူးလို့ပဲထင်ပါတယ်
။နောက်တစ်ခုကတော့မြန်မာပြည်ကတန်ခါတွေကနေပြီးတော့တပိတ်မောက်ကန်ဆောင်ထားပါတယ်။ဆိုတော့အရှင်ဖျားတို့အနေနဲ့ရောဒီတပိတ်မှာပါဝင်ပါလားဗျာ
။ပြည်သူအရေးဆိုတာကလည်းပဲသာသနာအရေးပဲဖြစ်ပါတယ်။အဲ့တော့သာသနာတရားလုံးမှာတညီတညွတ်တည်းပြုလုပ်တယ်ဆိုလို့ရှိရင်တော့ဖြင့်အကုန်လုံးသာသနာစိတ်သက်ရှိတဲ့ပုံစံဒီမျိုးချစ်စိတ်သက်ရှိတဲ့ပုံစံတိုင်းဟာဒီကံဆောင်ပွဲမှာပါတင်ပါတယ်ပါလဲပါထိုက်ပါတယ်အဲ့လိုပဲဦးဇင်းတို့လည်းအားလုံးခံယူထားပါတယ
်ဒါကတော့တရားချင်းမြင်ပေးခဲ့တဲ့ဆရာတော်တစ်ပါးမိန့်ကြားသွားတာပါအခမ်းအနားကိုတက်ရောက်သူကျောင်းသူတူကလည်းသူ့ခံစားချက်ကိုအခုလိုပြောပြပါသေးတယ
်အားလုံးရဲ့ရင်ထဲမှာဒီချက်မကလို့ချင်တယ်ဒီလောက်လေးလောက်ပေးရတာကိုကျွန်တော်မကျေနပ်ဘူးကျွန်တော်အခုစီစဉ်နေတယ်တကယ်လိုအပ်လာလို့ရှိရင်အသက်ဆုံးပြီးတော့သွားနေတဲ့လူမျိုးတွေကိုကျွန်တော်ဒီနေ့ရောက်ရှိမလဲလို့ကျွန်တော်မေးထားတယ
်။အန်နီရီပဲဖြစ်မအောင်မမြင်မိဘူးလားခင်ဗျ။အ
န်နီရီဖြစ်တာတွေမဖြစ်တာတွေကိုအခုကျွန်တော်ခေါင်းထဲမှာမရှိတော့ဘူး။ဘာပဲနေနေလောက်တော့မှာ။အဲ့လိုပဲကျွန်တော်လိုလူမျိုးတွေအများကြီးဒီမှာရှိတယ်ကို
။ကျောင်းသူတူပြောပြသွားတာပါ။ဒီအခမ်းအနားဖြစ်မြောက်ရေးအတွက်ဆောင်ရွက်သူတွေကမြန်မာပြည်ကပြည်သူတွေအထီးကျန်ရှိနေတာမဟုတ်ပါဘူး။တကဘာလုံးနောက်မှာရှိနေတယ်။စီးလုံးကြပါ၊ညီညွတ်ကြပါ၊ကိုမျှော်မှန်းထားတာကိုစီးလုံးညီညွတ်မှုနဲ့အရယူနိုင်ကြမှာပါလို့သတင်းစကားပါလိုက်ကြောင်းလဲ RFA ကိုပြောပြသွားပါတယ်ခင်ဗျာ